မြန်မာအစိုးရရဲ့အစင်းမြင့်ခေါင်းဆောင်တူဖြစ်တဲ့ဒေါန်ဆန်းစုကြည်၃ရက်ကြာတွားရောက်မဲ့ထိုင်းနိုင်ငံခီးစဉ်တွင်သတင်းရယူနိုင်ရေးအကန့်အသတ်တွေရှိနေတဲ့အတွက်ပြည်တွင်းပြည်ပသတင်းမီဒီယာတွေအခက်ကြုံနေရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်လုံခြုံရေးအတွက်အင်ရှင်ထိုင်းနိုင်ငံကသတင်းမီဒီယာတွေကိုပါကန့်သတ်မှုတွေထုတ်ပြန်လိုက်တယ်လို့မြန်မာအာဏာပိုင်တွေနေနဲ့လဲသတင်းသမားတွေအတွက်စီစဉ်ပေးထားတာတွေဟာအားနည်းနေတယ်လို့သတင်းတောက်တွေကပြောဆိုနေတာပါ။ဒေါန်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စီမွန်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။ကြာသပတေးနေ့မှာစတင်မဲ့ဒေါန်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းသတင်းယူမဲ့သတင်းတောက်တွေအနေနဲ့တသက်ရရဝစ်စားစီရင်မှုသတင်းတောက်အသုံးဆောင်ပစ္စည်းတွေကိုအကန့်အသတ်နဲ့သာယူဆောင်ကြဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါ။သတင်းတောက်တွေအနေနဲ့ဧည့်သည်တော်ဒေါန်ဆန်းစုကြည်ကိုလူတွေ့မေးမြန်းခွင့်မရှိသလိုဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မေးခွန်းထုတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကိုလိုက်ပါသတင်းယူမဲ့ထိုင်းခြေဆိုင်အေယာဝတီသတင်းတောက်မှငိမ့်ငိမ့်ကတော့သတင်းတောက်တွေအပေါ်ကန့်သတ်မှုတွေနဲ့အတူထိုင်းရနာပိုင်းနေဘက်ကလုံခြုံရေးအစီအမံတွေကိုအခုကတည်းကစတင်ပြင်ဆင်နေပြီလို့ပြောပါတယ်
ခါကကကိုကဒီပေါ့နော်ဘလုံးလို့ရမလဲဆိုတဲ့ဟာကိုဟိုတေချာမသိရဘူးမှာဟိုဟိုလူမေဒီလူမေတမရယုံကိုမေးလိုက်နိုင်ငံသားရေးယုံကိုမေးလိုက်ပေါ့အကုန်လိုက်ပေးရတယ်မှာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့လေဒါပေမဲ့တိတိကျကျတော့ဘာမှမရဘူးနောက်ဆုံးဒီနေ့အထိသိရတာကဟိုထိုင်းကခွင့်ပြုရင်လက်ယူလို့ရတယ်ဟိုထိုင်းကလည်းသူပြင်ညာထားတဲ့အတိုင်းပဲမီဒီယာတွေဆိုလို့ရှိရင်အစိုးရမီဒီယာဆိုလို့ရှိရင်ဟိုပေါ့နော်ဘယ်ဘယ်နေရာတွေမှာလက်ယူလို့ရတယ်ပြင်မမီဒီယာတွေဆိုလို့ရှိရင်တော့ဘယ်ပိုင်းတွေမှာလက်ယူလို့ရတယ်ဆိုတော့ထုတ်ပြန်ချက်ထုတ်လိုက်တယ်ပေါ့နော
်မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်းနိုင်ငံမှာရုပ်မြင်သံကြားဌာန MRTV တခုတည်းကိုသာလိုက်ပါသတင်းယူခွင့်ပြုထားတဲ့အတွက်ပြည်တွင်းပြည်ပသတင်းမီဒီယာတွေသတင်းရယူနိုင်မှုအခက်ကြုံနေကြရတာပါခီးစဉ်မှာလိုက်ပါသတင်းယူနိုင်အောင်မြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကလည်းလိုအပ်တဲ့ပံ့ပိုးမှုတွေမရှိဘူးလို့လည်းအေယာဝတီမဂဇင်းသတင်းတောက်မငိမ့်ငိမ့်ကပြောပါတယ်ဟိ
ုတယ်လီဗီရှင်းနဲ့ကြတော့အစိုးရပိုင်းမီဒီယာ MRTV တခုပဲလိုက်ခွင့်ရှိတယ်လေကျန်ကြရေးရနေပြီးတော့ဒီဟာကိုကျင်ညာပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့နိုင်ငံတော်စီစဉ်မှာတော့ပြည်မမီဒီယာတွေဟို live ခွင့်ရှိမယ်ဆိုတဲ့ဟာမျိုးပေါ့နော်ခွင့်ပြုမယ်ဆိုရင်တော့ပိုကောင်းတာပေါ့မှာရဲ့လို့လေကိုနဲ့ကိုတိလာပါဘယ်လိုလုပ်ရမလဲဆိုတဲ့ဟာမျိုးပေါ့နော်တိရတာပေါ့
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတရက်တက်လာချိန်မှာပဲထိုင်းနိုင်ငံမှာကတော့စစ်တပ်ကအာဏာသိမ်းပြီးအစိုးရအဖြစ်အုပ်ချုပ်နေတဲ့အတွက်အိမ်နီးချင်းနိုင်ငံရဲ့အခြေအနေဟာပြောင်းပြန်ဖြစ်နေပြီလို့အများရဲ့အဝေးပန်ခံနေရတာပါဒါပေမဲ့လည်းမြန်မာနိုင်ငံကိုယ်တိုင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုပံ့ပိုးမှုတွေမှာတော့အားနည်းနေတုံးပဲလို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကမြင်ပါတယ်
။ကြံကြားရေးမှာလည်းဆရာဖြစ်မြင့်တယောက်ပဲသူကဟိုဝင်လာတာရှိတယ်။ကျန်တာအကုန်လုံးကအရင်အစိုးရခေတ်ကဟိုတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အဲ့ဒီဝန်ထမ်းတွေကြီးပဲ။ဆိုတော့အဲ့ဒီဝန်ထမ်းတွေအနေနဲ့ဒီလိုမျိုးဟိုသတင်းတွေထုတ်ပြန်ပေးရမှာနောက်ပြီးတော့မှအခုလိုနိုင်ငံခြားခီးစဉ်တွေမှာအထင်လိုက်ယူတဲ့အတွက်ကိစ္စတွေစီစဉ်ပေးရမှာသူတို့ဟိုအကျွမ်းတဝင်မရှိသေးဘူးလို့ထင်တယ်လေဆိုတော့ဒီလိုခြေနေမျိုးတွေကြည့်နေသေးတဲ့အခါကျတော့သူတို့အနေနဲ့ဒါကိုကောင်းကောင်းကင်တွယ်လို့မရသေးဘူးလို့တော့အဲ့ဒါလိုပဲထင်တယ်။နောက်သိမကြခင်မှာတော့သူတို့ဒါတွေနဲ့ပတ်သက်လို့လုပ်တဲ့ကင်တဲ့စီမှာဟိုပို့ပြီးတော့အဆင်ပြေသွားမယ်လို့ထင်ပါတယ်ဟာ
။ကြာသာပတေးနေ့ကနေစနေနေ့အထိ၃ရက်ကြာဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာတော့တန်းနဲ့ချီရှိနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့အရေးကိုယ်တိုင်သိနိုင်အောင်လို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ကထန်ဟင်းဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်မှာတော့အစိုးရပိုင်းသတင်းမီဒီယာတွေကသတင်းယူခွင့်ပေးမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ထိုင်းဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနိုင်ငံအကြားသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိနေချိန်မှာပဲထိုင်းနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့23ဘွဲ့ကတော့ဒဝဲအထူးစည်းဝါးရေးဆောင်တန်လျင်မြစ်ပေါ်ရေကာတာဆောက်လုပ်မဲ့အစီအစဉ်တွေအပါအဝင်နိုင်ငံပူးတွဲဖွံ့ဖြိုးရေးစီမံကိန်းတွေဟာဒေသခံလူမှုအတိုင်းဝိုင်းတွေအပေါ်စိုးကျိုးတွေရိုက်ခတ်လာနိုင်တယ်ဆိုပြီးဆိုင်းငံ့ထားဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်